ရရည်ပြည့်ရည်သဘောတူညီချက်မှာပါတယ်လို့ကာဇာပြန်လဲထူထောင်ရေးအခြေစရာကအလုံးမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အကြံပေးတွေကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။သူတို့တွေအတွက်မြေတနေရာထားပေးပြီးအဲ့ဒီမှာတိဆောက်ပေးတာကကာဇာကိုပြန်သွားတာထက်ပိုကောင်းမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်နတ်သယာဟုနဲ့အင်ဂျီရောမှာမတွေ့မီလေးမှာထရမ့်ကအခုလိုပြောလိုက်တာပါ။အစ္စရေးဟာမတ်စ်အပြည့်အဝသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမမခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့တုန်းကလည်းသတင်းတောက်တွေရဲ့မိကုံကိုဖြစ်ကြအောင်ပြောခဲ့ပါသေးတယ်။သမ္မတထရမ့်ရဲ့အရှိလက်ပိုင်းဆိုင်ရာအထူးသံတမန်စတိဗ်ဝစ်ကော့ဖ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဝေါ်စတွန်နဲ့ဆွေးနွေးခဲ့တာယင်းဒီအပြုသဘောဆောင်တယ်လို့ကြေညာချက်မှာနာသန်ယာဟုကတော့ပြောထားပါတယ်။နိုင်ငံကခေါင်းဆောင်တွေဆွေးနွေးကြရမှာအစ္စရေးဆော်ဒီအာရေဗျသဘောတူညီချက်အီရန်နျူကလ িয়ার အစီအစဉ်နဲ့ဂါဇာအပြစ်ရရေးဒုတိယအဆင့်ကိစ္စတွေပါဝင်မယ်လို့ညွှန်တင်ထားကြတာပါ။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ကနိုဝင်ဘာလမှာဖမ်းဝေထုတ်ခဲ့ပြီးတဲ့နောက်ဒီခီးဟာအစ္စရေးဝန်ကြီးချုပ်နတ်သယာဟုရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်။